မြန်မာနိုင်ငံမှာတစ်တောဖုံးလွှမ်းထားတဲ့ area အခြေဝင်48ရာခိုင်နှုန်းရှိပြီးစိုးရင်စရာကောင်းတဲ့နှုန်းနဲ့တစ်တောပြုံးတိလာနေတယ်လို့သိပ္ပံစာဆောင်တစ်ခုမှဖော်ပြထားပါတယ်။စိုက်ပျိုးမြေချက်ထွင်တာတွေကြောင့်အဓိကတစ်တောပြုံးတိတာလို့လည်းဆိုပါတယ်။ဒါကြောင့်လည်းတစ်တောတွေထိမ့်သိမ့်ဖို့နဲ့တစ်တောပြုံးတိမှုကိုကာကွယ်တားဆီးဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းကဒေသခံပြည်သူလူထုတွေနဲ့ပူးပေါင်းဆောင်ရွက်နေတာမျိုးရှိသလိုရာသီဥတုပြောင်းလဲမှုကိုတနိုင်တစ်ပိုင်အားနဲ့ကိုဒုကိုရလုပ်နေကြတဲ့ပြည်သူတွေလည်းရှိပါတယ်အပြည့်စုံကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင
်ဥရုယာတီပြောင်းလဲဖောက်ပြန်မှုကိုဖြစ်ရှင်မှုအဖြစ်ရှာတဲ့နေရာမှာအကုန်ကြတက်တာပြီးတော့ထိရောက်မှုရှိတဲ့နေကတော့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုစုပ်ယူပေးထားတဲ့သစ်ပင်တွေစိုက်ဖို့တစ်တော့ပြုံးတိမှုကာကွယ်ရေးလုပ်ငန်းတွေလုပ်ဖို့လည်းအထူးအပါဝင်ဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံအခြေစိုက် MDPI အဖွဲ့က1988ခုနှစ်ကနေ2019ခုနှစ်ကြားမြမတစ်တော့ပြုံးတိမှုနဲ့တစ်တော့ပြုံးတိမှုဖြစ်လာစေတဲ့အကြောင်းရင်းတွေကိုဂျူရူဓာတ်ပုံတွေနဲ့စနစ်တကျစစ်တမ်းကောက်ယူထားတာပါတနင်္ဂနွေလုံးအတိုင်းဌာနရောဒေတာအလိုက်ပါခွဲပြီးတော့ကောက်ယူထားတဲ့ MDPI ရဲ့2019မေလထုတ်စစ်တမ်းမှာတော့စိုက်ပျိုးမြေချဲ့ထွင်နေကြတဲ့အချက်ကမြမတစ်တော့မြေတွေပြုံးတိနေရတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်တယ်လို့ဖော်ပြထားပါတယ်မြမတစ်တော့တွေဟာ3.89ရာခိုင်နှုန်းနဲ့နှစ်စဉ်ပြုံးတိလာနေတယ်လို့လဲစာရမထောက်ပြထားပါတယ်တစ်တော့တွေပြုံးတိမှုကြောင့်တောတောင်တွေကိုမိခိုနေရတဲ့လူမှုအတိုင်းဝန်းရဲ့စားဝတ်နေရေးအပေါ်ထိခိုက်နေရတယ်လို့လဲဆိုထားပါတယ်မြန်မာနိုင်ငံမှာလျှက်စစ်တအားအလုံးလောက်မဖြန့်ဖြူးပေးနိုင်သေးသလိုမီတာခရတွေကလည်းဈေးများနေတဲ့အတွက်ကျေးလက်နေပြည်သူလူထုတွေကတော့ချက်ပြုတ်ရစ်အတွက်ထင်းတဲ့မိသွေးတွေကိုပဲဆက်ပြီးတော့အားထားနေကြတာပါမြန်မာနိုင်ငံရဲ့သဘာဝတရားစရနဲ့ဇီဝကေဟစနစ်တွေထိမ့်သိမ်းဆောင်ရှောက်ရစ်အတွက်ကုလသမဂ္ဂအပါအဝင်အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေနဲ့လူမှုရေးအဖွဲ့အစည်းအတော်များများလှုပ်ကိုင်နေကြတဲ့အထက်မှာကမ္ဘာစားနပ်ရိက္ခာအဖွဲ့အစည်း FAO လည်းပါဝင်ပါတယ်ဒေသခံတောင်သူလယ်သမားတွေကိုကူညီပံ့ပိုးပေးနေတဲ့ FAO ရဲ့ Forest and Farm Facility အဖွဲ့နဲ့ပူရဲလှုပ်ကိုင်နေတဲ့ရှမ်းပြည်နယ်ညောင်ရွှေမြို့နယ်တွေကအုပ်ဖုပ်လုပ်ငန်းလှုပ်ကိုင်သူညောင်ဘိုးရွာခန့်ဦးထွန်းလေးကတော့ရွာပိုင်းထင်းဆက်ခင်အကြောင်းအခုလိုရှင်းပြပါတယ
်ကျွန်တော်ဒီ FFA အဖွဲ့နဲ့ကျွန်တော်ဒီသောဌာနနဲ့ပေါ့ကျွန်တော်တို့ဒီအုပ်ချုပ်ရေးမှုနဲ့ကျွန်တော်ချီရပင်အုပ်ထားနဲ့ပေါ့အဲတွေ့ကြမှာလုပ်နေတယ်စဉ်လုပ်ငန်းအတွက်ကျွန်တော်တို့ထင်းရရှိပေါ့အတရာလုံးလဲပါဝင်နေတယ်ဟုတ်ကဲ့အခုကျွန်တော်ဒီစီပံခဲနဲ့ကျွန်တော်တို့ဒီချီရပင်တည်တော့ပေါ့ထင်းရရှိရေးကျွန်တော်တို့အတွက်ပေါ့နောက်ပြီးမှအရင်တော့ကိုပိန်သူပိန်မရှိဘူးလေခုတ်ချင်လို့ခုတ်လို့ရပါစီးမရှိကမ်းမရှိပေါ့ဟိုကျွန်တော်တို့ရွာအနေနဲ့ဒါကိုရွာပိန်ဆိုပြီးမှတမထားတာပေါ့အဲ့ဒါရွာလည်းမခုတ်ရဘူးဒါ
မြန်မာတနိုင်ကလေးအတိုင်းတာနဲ့ဆိုရင်တော့ ARD တိုင်းမွန်ပြည်နယ်နဲ့ရန်ကုန်တိုင်းတွေမှာတစ်တော့ပြုံးတိမှုအခြေအနေအတော်ဆိုးနေတယ်လို့လည်း MDPI ရဲ့သိပ္ပံစာဆောင်မှာဖော်ပြထားတာပါကချင်ပြည်နယ်နဲ့တနင်္သာရီတိုင်းတွေမှာတော့တစ်တော့ area အများပြားကျန်နေသေးသလိုစီးပွားရေးဖွံ့ဖြိုးတိုးတက်ပြီးတော့လူနေထူထပ်တဲ့မြင်းနှိမ်ပိုင်းဒေသတွေမှာတော့တစ်တော့ပြုံးတိမှုအခြေအနေသိပ်ကိုဆိုးဝါးနေတယ်လို့လည်းဆိုထားတာပါFAO ရဲ့ပံ့ပိုးမှုနဲ့တစ်တော့ထိန်းသိမ်းရေးလှုပ်ကိုင်နေတဲ့အင်းလေးဒေသစကားရွာခန့်ကျွန်းဆိုင်တောင်သူဦးမြင့်အောင်ကတော့ကော်မတီဖွဲ့ပြီးတော့မြေယာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ကိုင်နေတာပါ
တစ်တော့ကျွန်းတော်တဘာဝတော်ကိုထိန်းသိမ်းခြင်းအပြင်တဘာဝဝန်းကျင်နဲ့တရားစာတာပြုံးတိမှုကိုကာကွယ်တဲ့အနေနဲ့လည်းဒီကြောင်နောက်ပြီးတော့မှကျွန်တော်တို့ယာဒီဥတုမဖောက်ပြန်အောင်ကာကွယ်ထားတာလေကျွန်တော်တို့ဒီကြောင်ပေါ်ပြန်တော့နောက်ပြီးတော့မှဒီပြောင်းခင်းစိုက်ခင်းတွေမတိုးချဲ့အောင်လဲကျွန်တော်တို့ကော်မတီဖွဲ့ပြီးတော့မှဒါအစင်းတစိုက်ကျွန်တော်တို့စည်းကမ်းတစ်စီးထိန်းသိမ်းထားတာလည်းဖြစ်တယ
်ဥရုယာတီပြောင်းလဲဖောက်ပြန်မှုကြောင့်အပူချိန်မြင့်တက်လာတဲ့ဒဏ်ကိုတိတိတသားရင်ဆိုင်နေရတဲ့မကွေတိုင်း6မြို့မှာတော့စေတနာဝန်ထမ်းတွေအယံမီသက်တပ်ဖွဲ့တွေနဲ့6မြို့သူမြို့သားတွေကသူတို့နိုင်တဲ့ဝန်နဲ့တစ်ပင်တွေစိုက်ပျိုးနေကြတာပါ6မျိုးကအပူချိန်ရှော့ချရင်းနဲ့တစ်ပင်စိုက်ပျိုးထင်းထင်းဆောက်ရှောက်ရဲ့အဖွဲ့ကိုဦးဆောင်လုပ်ကိုင်နေတဲ့ကိုမိုးကျော်ကတော့သူရဲ့ရည်ရွယ်ချက်ကိုအခုလိုရှင်းပြပါတယ
်ကျွန်တော်တို့မှတ်တာတော့ပထမတော့တနိုင်တပိုင်းအပင်900လောက်ပဲစမယ်လို့ဆက်လုပ်ပြီးမဲ့နောက်တော့အစုအဖွဲ့ကောင်းလာတော့ပင်9000ကျော်တော့9000ကျော်ဆက်ဖြစ်သွားတယ်ဒီကဖောင်ဒေးရှင်းရနေကြောသူလဲစိုက်ပြီးမယ်ဆိုပြီးသူတို့ရောသူတို့ကြီးကြီးနဲ့နောက်ကအပင်1000စိုက်ပြီးပါလား
အနာဂတ်မျိုးဆက်တွေအတွဲရှေ့ဆောင်လမ်းပြအဖြစ်နဲ့သူတို့စိုက်ထားတဲ့တစ်ပင်တွေကိုရှင်သန်ကြီးထွားလာတဲ့အထိဆက်လုပ်သွားဖို့အခိုင်အမာဆုံးဖြတ်ထားပါတယ်လို့လည်းကိုမိုးကျော်ကပြောပါတယ်။ဥရုယာတီပြောင်းလဲမှုကြောင့်ကဘာကြီးပုံတွေပြီးတော့ဆိုးဝါးပြင်းထန်တဲ့သဘာဝပေးအန်ရရဲ့တန်းကိုကဘာတဝိုင်းရင်ဆိုင်နေရတဲ့အချိန်မှာပဲကုလသမဂ္ဂကလည်း85နှစ်ပြည့် #UN75 လှုပ်ရှားမှုကိုစတင်လိုက်တာမှာလူတိုင်းလိုက်နာတဲ့အချက်၃ချက်ကိုကနအူးအနေနဲ့မိတ်ဆက်လိုက်ပါတယ်။ကဘာကြီးကိုကယ်တင်နိုင်ရဲ့အတွဲဆိုပြီးတော့ကုလသမဂ္ဂကအကြံပြုထားတဲ့နံပါတ်1အချက်ကတော့ invest in nature သဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိအောင်ရင်းနှီးမြှုပ်နှံဖို့ နံပါတ်2ကတော့ change our habits တဘာဝအရင်မြစ်တွေအလဟတဖြစ်စေတဲ့အပြစ်မှုတွေပြောင်းလဲဖြစ်ဖို့နဲ့နောက်ဆုံးနံပါတ်3အချက်ကတော့ listen to young people လူငယ်တွေတောင်းဆိုနေတဲ့အတန်ကိုနားထောင်ပြီးနိုင်ငံကောင်းဆောင်တွေအနေနဲ့အပြောလျှော့ပြီးတော့အလုပ်ပိုလုပ်ဖို့တိုက်တွန်းသွားကြဖို့ဆိုပြီးတော့အကြံပြုတိုက်တွန်းထားတာလည်းဖြစ်ပါရဲ့ရှင်